ညမနိုင်ငံပါဝေးကဘာကြီးမှငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်နိုင်ငံကကူညီဆောင်ရွက်ပေးနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဟွန်ဟီကပြောကြားလိုက်ပါတယ်။နိုင်ငံတကာစီးလုံးမှုရှိရေးနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်ပြဿနာတွေစိန်ခေါ်မှုတွေကိုကူညီဖြေရှင်းဖို့အတွက်တရုတ်နိုင်ငံကကောင်းလမ်းဆောင်ရွက်နေတယ်လို့ခုလိုပြောကြားခဲ့တာဖြစ်ပါတယ်။
ဆာဒီအာရေဗျနဲ့အီရန်နိုင်ငံသားတမိုင်းဝင်ပြန်လည်တင်းမြှုပ်ရရှိအောင်ကြိုးနိုင်ငံကဂျာဝင်ဆေးဆက်ပေးခဲ့ပါတယ်ပြဿနာဖြစ်နေတဲ့ကိစ္စတွေမှာနိုင်ငံရေးနီးနဲ့ဖြေရှားဖို့တရုတ်နိုင်ငံကအားပေးဆောင်ရွက်နေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောကြားသွားခဲ့တာပါတရုတ်အချုပ်အခြာလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုကာကွယ်သွားမှာဖြစ်ပြီးတော့အနိုင်ကျင့်ဗိုလ် င်းပြီးတော့တဆယ်နှစ်ဆက်ခွန်စစ်စင်ရေးကိုပြီးခဲ့တဲ့နှစ်ပိုင်းကပြုလုပ်ခဲ့တာမှာဆန်းပြည်နယ်မြောက်ပိုင်းတရုတ်နိုင်ငံနေဆက်ဒေသတွေမှာစစ်ပွဲတွေပြင်းထန်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကုံသွယ်ရေးကိုထိခိုက်ခဲ့တယ်လို့တရုတ်နိုင်ငံသားတွေတေဆုံးမှုရှိခဲ့ပြီးတဲ့နောက်တရုတ်အစိုးရကအပြစ်ခတ်ရဆိုင်းထားအောင်လို့စစ်တပ်နဲ့မြောက်ပိုင်းညီနောင်မဟာမိတ်တပ်တွေကြားမှာညှိနှိုင်းဆောင်ရွက်ပေးခဲ့ပါတယ်။ကိုကန်နဲ့စစ်တပ်ကြားသဘောတူညီမှုအရရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေလောလောဆယ်ရဆိုင်းနေပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်မှာဆက်လက်တိုက်ပွဲတွေပြင်းထန်နေပါတယ်။ဒါပေမဲ့ဒီကနေ့ကြားသာပေးနေမှာပဲကချင်တိုင်းဒေသလက်နက်ကိုင် KIA ကလည်းကချင်ပြည်နယ်ထဲမှာရှိတဲ့စစ်တပ်စခန်းအများအပြားကိုစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။ KIA တပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေကစစ်စခန်းပေါင်း30ကျော်ကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတော့စစ်စခန်း4ခုထပ်မံတိမ်းနိုင်ခဲ့တယ်လို့ဒီ NUG ကာကွယ်ရေးဌာနက VOA မြန်မာပိုင်းကိုပြောပါတယ်။KIA ဘက်ကထိုးစစ်ဆင်တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးရှင်။